Al-Qaeda ကောင်ဆောင် Osama Bin Laden ရဲ့လုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ယူခဲ့သူ Amin al-Haq ကိုဖမ်းမိတယ်လို့ Israel အာဏာပိုင်တွေကတောက်ကြနေမှာပြောပါတယ်။သူ့ကို Al-Qaeda အဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူဖြစ်တဲ့နိုင်ငံတကာကနေသတ်မှတ်ထားတာဖြစ်ပါတယ်။ပန်ချက်ပြည်နယ်မှာရှိတဲ့အကြမ်းဖက်နှိမ်နင်းဌာန CDD ကတော့ Amin al-Haq ဟာပါကစ္စတန်နိုင်ငံမှာကြီးမားတဲ့အကြမ်းဖက်မှုလုပ်ဖို့စီစဉ်နေတယ်လို့ဆက်ဆွဲတယ်လို့သူဟာအာဖဂန်နိုင်ငံသားတဦးလို့ပြောပါတယ်။သူ့ကိုဆာရီအလမ်ဂါမြို့မှာထောင်လိုင်းအခြေခံနဲ့စစ်စင်ရေးလုပ်နေစဉ်တွင်မှဖမ်းမိခဲ့တာလို့ CDD ရဲ့အကြေညာချက်မှာဖော်ပြပါတယ်။သူဟာအူဆာမာဘင်လာဒင်ရဲ့အနီးကလူယုံတဦးဖြစ်ပြီးဒေါက်တာအာမင်လို့ခေါ်တဲ့သူ့ကိုကုလသမဂ္ဂကနိုင်ငံတကာအကြမ်းဖက်သမားဆင်မှာထည့်သွင်းထားတာဖြစ်ပါတယ်။သူက1996ခရဲကအကြမ်းဖက်လှုပ်ရှားမှုအများပြားမှာပါဝင်သူဖြစ်ကြောင်းနဲ့အခုလိုသူ့ကိုဖမ်းမိတာကအကြမ်းဖက်နှိမ်နင်းရေးအတွက်အရေးပါတဲ့အောင်မြင်မှုဖြစ်ကြောင်းလည်းဖော်ပြထားပါတယ်။သူကပါကစ္စတန်ကိုထပ်မပြေးခင်2000ခုနှစ်အထိဘင်လာဒင်းရဲ့လုံခြုံရေးအကြီးအကဲဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။